ပြည်နယ်၄ခုမှာရှိတဲ့ဒုက္ခသည်ပေါင်း13,600ကျော်နေထိုင်တဲ့ IDP စခန်းပေါင်း140ကျော်ကိုနိုင်ငံတော်စီစဉ်နဲ့ပိတ်သိမ်းဖို့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အခုချိန်တိုင်းဒေသတွေမှာစီရင်တင်းမာနေစေမှု IDP ဒုက္ခသည်တွေအတွက်ဒေသရင်းလုံခြုံရေးကစိုးရိမ်စရာအနေထားဖြစ်နေစေဖြစ်ပြီး IDP တွေအတွက်ဘေးကင်းလုံခြုံမှုသူတို့ရဲ့လူမှုဘဝတွေပဲပြန်လည်ဝင်ရောက်တဲ့ဘဝအာမခံချက်ပေးနိုင်တဲ့အနေအထားအဆင်သင့်မဖြစ်သေးဘဲနဲ့ IDP စခန်းတွေကိုပိတ်သိမ်းဖို့အစီအစဉ်ကမဖြစ်တတ်ပါဘူးလို့ IDP တွေကိုကူညီပေးနေသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်နိုင်ငံတော်ကဦးဆောင်ပြီးတော့တိုင်းမျိုးလုံးတိုင်းတာနဲ့ပြည်နယ်၄ခုမှရှိတဲ့မြို့နယ်15မြို့နယ်က IDP စခန်းပေါင်း140ကျော်ကိုပိတ်သိမ်းနိုင်ရေးနိုင်ငံတော်အစီအစဉ်နဲ့ဆောင်ရွက်သွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကဇွန်လ၂ရက်နေ့နေပြည်တော်မှာကျင်းပတဲ့ IDP စခန်းများပိတ်သိမ်းရေးမဟာဗျူဟာစီမံချက်ရေးဆွဲရေးအလုပ်ရုံဆွေးနွေးပွဲမှာပြောဆိုသွားပါတယ်အကြောင်းမျိုးမျိုးကြောင့်ဖွင့်လှစ်ထားတာကြာမြင့်နေပြီဖြစ်တဲ့ IDP စခန်း140ကျော်က IDP ပေါင်း13,600ကျော်နေထိုင်နေကြတာဖြစ်ပြီးဒီ IDP စခန်းတွေကိုပိတ်သိမ်းနိုင်ရေးနိုင်ငံတကာနဲ့ပူးပေါင်းပြီးတော့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီဆောင်ရွက်သွားဖို့မူဝါဒအစီအစဉ်တွေရေးဆွဲပြီးတော့အရှိန်အဟုန်မြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့လူကယ်ပြန်ဝင်ကြီးကပြောဆိုခဲ့တာပါဒါပေမဲ့ဒီလိုမျိုးစခန်းတွေမှာနေထိုင်နေရတဲ့မိမိတို့ရဲ့အိုးအိမ်တွေကနေဘေးလွတ်ရာကိုတင်းရှောင်နေရသူ IDP တွေအနေနဲ့စခန်းတွေပိတ်သိမ်းခဲ့လို့ပြည်လည်နေရာထားထားပေးဖို့အစီအစဉ်တွေကရောသူတို့အတွက်တကယ်ဘေးကင်းလုံခြုံစိတ်ချရတဲ့အနေအထားဖြစ်နေပါပြီလားလူနေမှုဘဝတွေနဲ့ပြည်လည်ဝင်ရောက်လုပ်ကိုင်နိုင်မှုခိုင်မာတဲ့ဘဝအာမခံချက်တွေရှိနေပြီလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့ IDP ကချင်ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုလမ်ဆန်ကပြောပါတယ
်ဒီလေလောအစိုးရအနေနဲ့ဒီ IDP စခန်းတစ်ခုတွေကိုဆက်သွယ်ဖို့အတွက်ကလုံဆောင်ရဆိုတဲ့အကကျွန်တော်တို့တစ်ခါပြောမယ်ဆိုရင်တော့ကောင်းဒီလေနဲ့ဒါကတကယ်လုံဆောင်ရမယ်အရေးကြီးတဲ့အရာဖြစ်ပါဘူးဆိုတော့အရေးကြီးတဲ့အရာကတော့ကျွန်တော်အဓိကဒီစိတ်ပွဲတွေရင်းဆိုင်တွေအဓိကဦးစားပေးမှုမဟုတ်ဘဲနဲ့ဒီ IDP တွေကိုတစ်ချက်လုပ်ပြီးမှဒီလိုမျိုးလုံဆောင်မှုကကျွန်တော်တို့ data ခံနေတာဒါကိုတော်တော်လေးလေကွန်ထုတ်စရာဖြစ်ပါတော့နော်ဆိုတော့ပထမဦးဆုံးရင်းတော့အစိုးရအနေနဲ့ကျွန်တော်လုံဆောင်ရမယ့်အခန်းကဏ္ဍကတော့ဒီ data ခံကြည့်ဖို့လိုထုတ်ပြီးတော့လည်းကောင်းကျွန်တော်တို့ data မှာဒီလိုမျိုးစိတ်ပွဲချောင်းကိုဆက်တင်တင်ဆောင်ရတဲ့ IDP တွေကိုအမှန်တကယ်ဒီအတိုင်းပြင်ကြီးမှရှင်းလင်းပြီးမှဒါဘယ်လိုမျိုးခံစားနေလဲဘယ်လိုမျိုးရင်ဆိုင်နေရလဲအမှန်တကယ်ကောဒီလိုမျိုးကျွန်တော်ဆက်ဆောင်ကြည့်တွေကတော့မိမိရဲ့ data မှာတကယ်လုံဆောင်ပြီလားတကယ်ကျွန်တော်တို့ဒီနေရာမှာစစ်သက်တွေကျွန်တော်ကမရှိတော့ဘူးလားဒီဘက်ကိုကျွန်တော်တို့ထုတ်စစ်စမှုတွေလေလေရှင်းရဲကောင်းစမဲ့ကျွန်တော်ကစစ်သားတွေမလာတော့ဘူးလားဆိုတဲ့ဒီဟာကိုကျွန်တော်ကတကယ်ကိုကျွန်တော်တို့ရှင်းရင်းတိုင်ပင်ပြီးမှလုံဆောင်မှုမဟုတ်တယ်နဲ့နိုင်ငံတော်ဆွေးနွေးအကဒီထင်တယ်လို့ကျွန်တော်တို့ကိုယ်ကိုဆွေးရနေဒီလိုမျိုးလုံဆောင်နေစီတာကတော့ကျွန်တော်တို့ data ခံတွေတက်တာတော့တော်တော်လေးစိတ်သာစရာဖြစ်နေတာပေါ့နော်
အလားတူပဲ IDP ဒုက္ခသည်စခန်းတွေကိုပိတ်သိမ်းနိုင်မှုအတွက် IDP ရဲ့သဘောဆန္ဒသူတို့ရဲ့စိုးရိမ်ပူပန်မှုစိတ်ပိုင်းဆိုရာပြန်လဲကူစားနိုင်ရင်ရည်ရှိဆောင်ရွက်မှုတွေအပြင်ဒုက္ခသည်တွေရဲ့သဘောထား IDP ကိုကူညီကယ်ဆယ်ပေးနေသူတွေရဲ့အကြံပြုချက်တွေကိုလည်းအရင်ဆုံးကွင်းစိတ်လေးလာမေးမြန်းသင့်ပါတယ်လို့ IDP အရေးဆောင်ရွက်ပေးနေတဲ့ Domery တွန်ကလည်းပြောပါတယ်။ဒီနေ့
ပဲကျွန်တော်ရှိဒုက္ခသည်ကမှရှိနေတဲ့ IDP ကကိုယ်ကိုယ်မျိုးပြန်ပို့ဆိုရင်ဒါကဘေးကင်းလုံခြုံရဲ့ပုံတိတ်ခါရှိရဲ့နည်းနဲ့ပြန်ဖို့ဖြစ်ဖို့ဒီလိုပဲနော်ဒီလိုရှိချင်နေတော့ဘလို့မအောင်ဒီလိုအစီအစဉ်လုပ်ဖို့အတွက်ကတော့ဘလို့မဖြစ်နိုင်သေးတဲ့အခြေအနေမျိုးရှိသေးဘူးပေါ့နော်အတိအကျမဲ့ဟိုဒီကဒီလိုကြီးတာဆောင်ဆောင်မှုပေါ့နော်ဆိုတော့ Social Media Production ကနံပါတ်3ပါသူတို့ရောက်ကဆောင်ဆောင်မှုလုံးချုပ်မှုကအဓိကဖြစ်တယ်တောင်းရင်လည်းတော့တော့ Mind ပေါ့နော် Mind Risk ပေါ့လေနော် Mind Under ပေါ့အဲ့ဒါအရင်ကြီးကြီးလို့ပေါ့လေနော်ဒီလိုမျိုးနေတယ်ဆိုတော့တော်တော်လေးပြန်ပြန်လို့ကတော့မအိမ်ဆုံးပါမလေဒီကအဲ့ဒီနေရာကလုံးချီရအဒီဒီပေါ်တယ်နဲ့သူတို့ကအာရုံရှိနေဖြစ်တဲ့တာဒီဆင်းရဲမှုအဆင်ဆင်းလုပ်ပြီးမှလုပ်ရမှာဖြစ်တယ်ဒါပထက်တက်ကဆရာနေတာဖြစ်နေလို့ပြောပြတာဘလို့မှဟိုကနိုင်ငံတကာကြားသိပါမှာမဆက်ဆံမှုဆိုင်ရာအင်းစီကဥဒေအားလုံးနဲ့ကြားထုတ်ပြီးသားဖြစ်တယ်လူခွင့်နဲ့ချုပ်ပေါက်တဲ့ပေါ်လေးနဲ့ဒါဘလို့မှလည်းမဖြစ်သေးတဲ့အချင်းကြီးပေါ့
ဒါအပြင်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ IDP တွေဘလို့ပေါ်ပေါက်လာရသလဲဘာကြောင့် IDP စခန်းတွေဖွင့်လှစ်ခဲ့ကြရပါသလဲဆိုရင်အခြေခံအကြောင်းရင်းတွေကိုသိဖို့လိုပြီးတော့ဒီ IDP တွေဖြစ်ပေါ်လာရတဲ့အဓိကအကြောင်းရင်းကတစ်ခုဖြစ်တဲ့တိုင်းရင်းဒေသတွေကိုတပ်မတော်ရဲ့ထိုးစစ်ဆင်နေတာတွေကိုလည်းအမြန်ဆုံးရပ်ဆိုင်အောင်အရင်ဦးဆုံးဦးစားပေးဖြေရှင်းပေးဖို့လိုတယ်လို့ကိုလမ်းဆောင်ကပြောပါတယ်
他们都有这个面前是什么的再过一点的人就是聪明的嘛没有心灵谁的感受好感的其实也得不用听到一声聪明的嘛就是 BIDD 背下午就是能上演的所以再过一点心灵的话就是这场我的在这边的话都快要嘛的
啊可是说跟亲戚的不毛的大概 IDB 都看的是看的但是都看的是看的嘛你太你的 IDB 的耶没办法过夜成了第三天高开有那边去的是看北京的耶都看的你别来你也也不少耶的三天时间的理路都看的估计跟着别人都给表达的北京没时间的人说的 IDB 是看的嘛 IDB 啊都没有老师的人所以啊这边特别差的嘛啊可能得了带过来的时候嘛你也得到第地嘛，等上面的 IDB 物业啊，平台嘛个本期系列在吃带路嘞 ，IDB 的我估计跟在本地都得个表白的些，
蛮羡慕蛮羡慕。